ယူကရိန်းနိုင်ငံနဲ့ဇက်မှာရုရှားရဲ့စီးရေးဆိုင်ရာလှုပ်ရှားမှုတွေဟာမိမိတို့အတွက်စိုးရိမ်စရာမဟုတ်သေးဘူးလို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မေလေးကမနစ်ဗိုလ်ထူးနေကပြောလိုက်ပါတယ်။ရုရှားရဲ့စီးရေးဆိုင်ရာလှုပ်ရှားမှုတွေဟာတိသာပေမဲ့ကျူးကျော်တိုက်ခိုက်မဲ့လက္ခဏာမရှိသေးဘူးလို့သတိထားမိတယ်လို့ပြောပါတယ်။တပ်ဖွဲ့ဝင်ထောင်ပေါင်းများစွာပါဝင်တဲ့ရုရှားရဲ့ဇက်ပက်လိုအမည်ပေးထားတဲ့နှစ်စဉ်စီးရေးလေးကျင့်တယ်လို့မျိုးမဟုတ်သေးပါဘူးလို့လည်းသူကဝါရှင်တန်ဒီစီမြို့တော်ကလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားရဲ့စီးရေးလှုပ်ရှားမှုဟာဘာရည်ရွယ်တယ်ဆိုတာမသိရပေမဲ့မိမိတို့အနေနဲ့အဆက်မပြတ်စောင့်ကြည့်နေပါတယ်လို့လည်းသူကပြောပါတယ်။ရုရှားကတစ်ဖက်အမေရိကန်နဲ့မဟာမိတ်နေတိုးတပ်ဖွဲ့တွေကတစ်ဖက်အကြားတင်းမာမှုတွေကတော့ထပ်ပြီးတိုးတိုးလာတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်ထဲမှာ CIA ဒါရိုက်တာဝီလျံဘန်စ်ကိုရုရှားနိုင်ငံမော်စကိုမြို့ကိုဆေးလွတ်ပြီးတင်းမာမှုတွေရောပါအောင်လှုပ်ဆောင်နေပါတယ်။ရုရှားက2014ခုနှစ်ခရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်သသိန်းခွဲလောက်အထိပါဝင်တဲ့အကြီးဆုံးစစ်ရေးလေ့ကျင့်မှုကိုဒီနှစ်ဧပြီလအတွင်းကယူကရိန်းနယ်စပ်မှာပြုလုပ်ခဲ့စဉ်ကတော့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောက်လှမ်းရေးအရာရှိတွေကစိုးရိမ်ရာကြောင်းအကြိမ်ကြိမ်ပြောဆိုခဲ့ပါတယ်ခင်ဗျာ။